င်္ဂလာပါခင်ဗျာဒီဒီပတ်မှတ်မှတ်သားသားစကားများစီစဉ်မှာတပတ်အတွင်းထုတ်လွှင့်ခဲ့တဲ့နေ့စဉ်သတင်းတွေထဲမှာပြောကြားကြတဲ့စကားတချို့ကိုမှတ်သားမိတဲ့စကားတွေဖြစ်ကောင်းထုတ်တင်ပြလိုပါတယ်ရခိုင်ပြည်နယ်ဘူးတိရောင်မောင်တော်ဒေသကမေယူတောင်ကြားအကျန်းဖက်သမားတွေခိုးအောင်းနေတဲ့နေရာတွေကိုတပ်မတော်ဒေသခံပြည်သူရဲတပ်ဖွဲ့ဝင်တွေနဲ့ပူးပေါင်းပြီးနယ်မြေရှင်းလင်းရေးတွေလုပ်နေတယ်လို့နိုင်ငံတော်သမ္မတရုံးညွှန်ကြားမှုဦးစော်ထေးကပြောလိုက်ပါတယ်ဇွန်လ21ရက်နေ့ကသမ္မတရုံးမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဦးစော်ထေးကအခုလိုပြောလိုက်တာဖြစ်ပါတယ်
လောက်လာတော့ဒီမေယူတောင်ကျောဆိုတာဟိုတောင်တောင်ရောက်ပေါက်နေတယ်ပေါ့နော်ဒီတောင်ကျောဒီမှာဒီဒေသကိုစုမိုးထားတဲ့ကောင်ပေါ့လေအဲဒီမေယူတောင်ကျောရှိတယ်အဲ့လိုမျိုးဆက်မှာလူလာရတယ်နည်းနည်းလေးအရေးကြီးတဲ့နေရာမျိုးအမြင့်ပိုင်းပေါ့နော်အဲ့လိုနေရာမျိုးမှာသူကတိုင်ကောင်းနေပြေးရတယ်ဆိုတော့ရည်ရချက်ပေါ့ဒါဆိုရင်ကျွန်တော်တို့နိုင်ငံတကာမှာခုနဟိုအာဖဂန်နစ္စတန်လို့ပြောတော့မှလုပ်တဲ့ပုံစံမျိုးပြန်ဆင်းနိုင်ရှင်ကြီးကအတိတ်တော့ဒါမျိုးရည်ချက်ပဲတော့တော့
အစိုးရအနေနဲ့တနိုင်ငံလုံးပြစ်ခတ်ရဆဲရေးသဘောတူစာချုပ် NCA အတွက်လက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေနဲ့ဆွေးနွေးရမှာမူလအတိမတ်ပြုထားတဲ့ဆွေးနွေးဖွဲ21ဖွဲ့နယ်ပယ်လက်ခံမှာဖြစ်ပြီးအဖွဲ့အစ်တွေပေါ်လာတာတိုးလာတာကိုလက်မခံဘူးလို့သမ္မတရုံးပြောခွင့်ရသူဦးစော်ထည်ကပြောလိုက်ပါတယ်။ NCA အတွက်အဓိကဆွေးနွေးနေတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC မှာအဖွဲ့ဝင်အစ်တိုးမြင့်လက်ခံဖို့ညီလာခံကျင်းပဆွေးနွေးနေချိန်ဇွန်လ21ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဦးစော်ထည်ကအခုလိုပြောပြတာဖြစ်ပါတယ်။
အဲ UNFC မှာပြစ်စင်ဖွဲ့စည်းပုံကိစ္စတွေရှိတယ်ဆိုတော့ကျွန်တော်တို့လည်းကြားရတယ်။ကြားရတဲ့အတွက်ကျွန်တော်တို့မြန်မာနိုင်ငံအစိုးရပေါ့နော်။အစိုးရရဲ့သဘောထားကိုဒီနေ့ကော်မရှင်ကဒေါက်တာမင်းစောကိုပြုတ်ပြီးတော့ကျွန်တော်ပြောထားပြောခိုင်းတာပါတယ်။ဒီမစိအပါလဲဆိုတော့ UNFC ပြစ်စင်ဖွဲ့စည်းတဲ့အခါမှာဖွဲ့စည်းပြီးမှအစိုးရရဲ့လက်ခံနိုင်လက်မခံနိုင်နေထိုင်နေရှုပ်သွားမှကြောင့်လို့ဒီလာခံမတိုင်ငင်ရတယ်ကျွန်တော်တို့အကျိုးပြုလုပ်ဖို့လည်းလုပ်ပြီးရောအချင်းဖြစ်တယ်။အဲ့မစိကတော့ဘယ်လိုပြောလဲ။SCA ဆွနင်းလည်းရပါတယ်ငါဆက်တစ်ဖွဲ့ပဲကျွန်တော်တက်ကတ်တယ်ချန်နယ်အဖွဲ့တစ်ခုပေါ်လာတာဖွဲ့တစ်ခုတို့လာတာလည်းမကောင်းဘူးရှိတယ်ဒါတော့ကျွန်တော်တို့ရှင်းရှင်းလင်းလင်းပြောချင်လို့လာပါတယ်
သမရာယုံပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေပြောတော့တာပါနိုင်ငံရေးကျင်းသားနဲ့နိုင်ငံရေးပြစ်မှုဆိုတဲ့ဝေါ်ဟာရတွေနဲ့ပတ်သက်ပြီးအတိတ်ပဲဖွင့်ဆိုဖို့လက်တလောအစီအစဉ်မရှိသေးဘူးလို့ပြည်ထောင်ဝန်ကြီးဌာနဒုတိယဝန်ကြီးပိုချိုအောင်ဆိုးကပြောလိုက်ပါတယ်ဇွန်လ21ရက်နေ့ကအမျိုးသားလွှတ်တော်မှာအစိုးရတက်လက်ထက်နိုင်ငံရေးကျင်းသားဒါမှမဟုတ်ရင်ယုံကြည်ချက်ကြောင့်ကျင်းကြနေရတဲ့ကျင်းသားတွေကိုလွှတ်ပေးဖို့အစီအစဉ်ရှိမရှိရခိုင်ပြည်နယ်မဲဆန္ဒနယ်အမှတ်၄ကဦးကျော်ကျော်ကမေးမြန်းခဲ့ပြီးပြည်ထောင်စုဝန်ကြီးကအခုလိုပြောကြားလိုက်တာဖြစ်ပါတယ
်လက်ရှိကျွန်တော်တို့ဆောင်းနေတာတော့ဒီဇယ်ဥတွေတွေကိုချိုးဖောက်မှုပေါ်မှာပဲကျွန်တော်တို့ကဆောင်းနေတာဖြစ်ပါတယ်နိုင်ငံရေးကျင်းသားဆိုတဲ့အဓိပ္ပာယ်နိုင်ငံရေးပြမှုဆိုတဲ့အဓိပ္ပာယ်နဲ့ကျွန်တော်စီစဉ်ဆောင်းမှုတွေလက်တော့မရှိသေးဘူးဖြစ်တယ
်ပြည်ထောင်စုဝန်ကြီးဗိုလ်ချုပ်အောင်ဆိုပြောတော့တာပါကြောင်မီးသွေးဆက်ယုံကြောင့်ဆိုးကျိုးတွေဖြစ်လာရင်ပြည်သူပေးတဲ့မြစ်တံသူခံသွားမယ်လို့ခရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင်ပြောလိုက်ပါတယ်ဇွန်လ21ရက်နေ့ကဖအံမြို့နယ်ဝကြီးကျေးရွာနေကြောင်မီးသွေးသုံးလျှက်စစ်တပ်အားပေးဆက်ယုံတိဆောက်ဖို့အတွက်ပတ်ဝန်းကျင်တက်ရောက်မှုဆိုင်ရာဆန်းစစ်လေးလာရေးဒေသခံတွေနဲ့ဆွေးနွေးပွဲပြုလုပ်ရမှာဒေါ်နန်းခင်ထွေးမြင်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်ခင်ဗျာဒီနယ်ဝင်းကြီးချုပ်တော်နန်းခင်ထွေးမြင့်ပြောတော့တာပါ။လျှက်စစ်မီအချိန်မြင့်ရပြီဆိုရင်ရန်ကုန်မြို့ကိုမြေအောင်မြို့တော်ဖြစ်အကောင့်ထဲပေါ်သွားမယ်လို့မြို့တော်ဝင်ဦးမောင်မောင်စိုးကပြောလိုက်ပါတယ်။ဇွန်လ19ရက်နေ့ကရန်ကုန်မှာပြုလုပ်တဲ့တောင်ဆန်းစုကြည်မွေးနေ့အကျိုးနောက်ဖေးလန်းကြားပန်းဥယျာဉ်ကစားကွင်းဖွင့်ပွဲမှာရန်ကုန်မြို့တော်ဝင်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။
ကျွန်တော်လမ်းမကြီးအောက်ပါဒါကတော့ပြုပြောနေတာပါ။ကျွန်တော်တပတ်ကနေနောက်စစ်တီးဟောနေတော့လောလောလေးဟိုဒီစဉ်းစားမလို့တတောင်လောက်ထပ်ပြီးတော့အောက်မှာဒူးတရဆာတော့ဆယ်ပေလောက်ဒူးလိုက်တယ်ဆိုလို့ပြောတယ်ဒီတော့အိန္ဒိယကြီးတစ်ခုလုံးရဒီအောက်မှာတော့မတူရဘူးပါဆိုတော့ဖဲပြီးတူတူဆိုကျွန်တော်သိတော့လမ်းမောက်တော့ကျွန်တော်တောက်လျှောက်သွားတယ်တောက်လျှောက်ပြီးအောက်မှာလည်းဒေဂျင်သပွဲဒီအောက်မျိုးတော့ကျွန်တော်ဖန်ဆင်းဆိုတော့လည်းကျွန်တော်လူချင်းနိုင်နှစ်ချက်ရှိတယ်ကျွန်တော်မပိုင်သေးတာနံပါတ်1ကတရဆက်အဓိကပြောတယ်တရဆက်ဒီကျွန်တော်လက်ထဲထည့်လို့ရှိရင်တော့ကျွန်တော်ရအောင်လုပ်တော့လည်းတရဆက်ဒီကျွန်တော်လက်ထဲမရသေးတဲ့အတွက်ကြောင့်တရဆက်ကတော့တိုက်တယ်တဲ့စပိုင်ပြီးဆိုလို့ရင်ရေကြီးတာမကြောက်တော့ဘာလို့လဲဖြီးပေါ်တာနဲ့ဆိုပြီးတော့ယေရှုကနဲ့ကောက်ထဲလိုက်ပြီးပြီရေကြီးကြတော့ယေရှုကနဲ့တဲ့မိုးတက်ပြီးတာနဲ့ဒီယေရှုကနဲ့ရေဆုပ်တော့မြေထဲပြတ်ပြီးပြီဒီပြဿနာလွယ်လွယ်လေ
းရန်ကုန်မြို့တော်ဝင်ဥမ္မောင်ဆိုပြောတော့တာပါဒေါ်ဆန်းစုကြည်ရဲ့ကျမ်းမာရေးကောင်းမွန်နေဖို့အသက်ရှင်နေဖို့အရေးကြီးတဲ့အကြောင်းဘာဖြစ်လို့လဲဆိုတော့တိုင်းပြည်ဟာသူ့အပေါ်မှာပဲမိခိုနေရတဲ့အခြေအနေမှာရှိနေတဲ့အတွက်ဖြစ်ကြောင်းဈေးကမ္ဘာကုမ္ပဏီအကြီးကဲနဲ့ချက်ခိုင်ဖွံ့ဖြိုးရေးပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဟောင်းတူဦးဖြစ်ခဲ့သူဦးခင်ရွှေရပြောလိုက်ပါတယ် စွန်လ19ရက်နေ့ကနေပြည်တော်မှာပြုလုပ်တဲ့ဒေါက်ဆန်းစုကြည်ရဲ့မွေးနေ့ဝယ်အခမ်းအနားမှာသတင်းတော်တွေကမေးမြန်းရမှာဥက္ကဋ္ဌရွှေကအခုလိုပြောပြတာဖြစ်ပါတယ
်။ Understanding the meaning ဘာလို့အမှန်ဤကောင်းမှုရည်ကြည်၊ကြမ်းမာမှုရည်ကြည်၊အသက်ရှင်မှုရည်ကြည်လဲ။ဘာလို့တိုင်းပြည်ဟာသူ့ပေါ်မှာပဲမိခိုနေရတဲ့အနေအထားမျိုးသွားရှိတယ်။သူကအဲကျမကြီးရတော့ပြောကြမှာလို့အမကိုယ့်ကိုလည်းသူထိန်းတော့အဲ့တော့အသက်လည်းဒီတက်ဒီရှည်ပြီးတော့ဒီတက်ဒီဆက်ပြီးတော့အနိုင်ငံတကာနဲ့ချိတ်ဆက်ပြီးတော့မြန်မာနိုင်ငံရဲ့စီးပွားရေးပေါ်လေဒီတက်ဒီပြည့်ပြည့်နိုင်အောင်သူဒီနေ့ဒီရက်ကစပြီးတော့အဲဆောင်ရွက်နိုင်အောင်လို့ဒါသူဆက်ကြိုးစားပါအဲ့ဒီမှာအငရုစီးပွားရေးသမားတွေကလည်းသူနဲ့အတူတူဆက်ပြီးဆောင်ရွက်နိုင်ပါစေလို့ဒါဆုတောင်းပေးတယ
်။ဒါတော့ဈေးကဘာဥက္ခင်ရွှေပြောကြတော့တာပါ။အခုတော့မမသားသားစကားများအစီအစဉ်ရလောက်ပါခင်ဗျာ။အားလုံးကိုအထူးကျေးဇူးတင်ပါတယ်။မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ။